မြမရာဇဝင်ကိုပြောနိုင်မဲ့ AIR မြို့ဝအနေတွေကိုပညာရှင်တွေစလေ့လာနေကြပါပြီ။ကမ္ဘာပေါ်မှာရှာရှာပပတဘာဝတိုင်းကျန်နေတဲ့ AIR မြို့ဝကျွန်းပေါ်ဒေသမှာဘာတွေဖြစ်ပျက်ခဲ့ပါသလဲ။ဘာအန္တရာယ်ရောရှိနေပါသလဲ။ဂျပန်အန်ဝါဘူမိသိပ်ပန်းနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပြပေးမှာပ
ါ။ကျွန်တော်ကအရာဝတီတိုင်းဒီပဋိမျိုးမှာမွေးတာဆိုတော့ဒီအရာဝတီမြို့ဝကျွန်းပေါ်မှာငငယ်တဲ့ကလည်းအချိန်ကြီးသွားလာနေထိုင်ခဲ့တာရဲ့ဘူမိတွေပြတာဟိုတုတေတီဖြစ်လာတဲ့အချိန်မှာလည်းဒီမြို့ဝကျွန်းပေါ်ကြီးကိုတောက်လျှောက်ကစိတ်ဝင်စားနေတာလည်းပါတယ်ပေါ့နော်ဒါပေမဲ့ဒီပြပမှာပညာသင်နေရင်းနဲ့တကယ်တကယ်နည်းနည်းနည်းနည်းတွေးပြီးတော့စဉ်းစားမိတာတက်ကြတဲ့2000ခုနှစ်မှာပါ2000ခုနှစ်ကဒီဂျပန်နိုင်ငံကနိုင်ငံတကာတုတေတနာစာတမ်းဖတ်ပွဲမှာအင်္ဂလန်က professor ဒီငယ်လေးတယောက်ကပြောသွားတယ်အရာဝတီမြစ်ကြီးကနေပြီးတော့စီးဆင်းတည်ချလာတဲ့အနယ်ကြီးကပင်လာပင်လယ်အော်နဲ့ဒီမိုးရုမပင်လယ်ကွေမှာအထူကြီးပဲအနေတွေထိုင်နေတယ်။အဲ့ထိုင်နေတဲ့အနေတွေကိုလေ့လာတဲ့သူတေသနာကဘလူးမမလုံနိုင်သေးဘူး။ဒီကိစ္စကအများကြီးလုံးဖို့လိုအပ်တယ်ဆိုတဲ့ဟာမှာကျွန်တော်ပို့ပြီးစိတ်ဝင်စားသွားတယ်ပေါ့။အဲ့မှာဒီသူတေတီနဲ့လည်းမိတ်ဆက်စကားတွေပြောပြရင်လည်းအခုချိန်ဒီလည်းတောက်လျှောက်တွဲပြီးလုံးဖြစ်နေပါတယ်။အဲ့ဒီကနေပြီးတော့သွားလိုက်တဲ့ဥစ္စာက2004ခုနှစ်မှာကျတော့ကံကောင်းတယ်ပဲပြောရမှာပေါ့ဒီဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သူတေတီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသူတေတနာ project ကြီးနဲ့လုပ်နေသူတေတီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံသားမှလည်းသိရောဒီ AIR မြစ်ကြီးရဲ့သူတေတနာလုပ်ငန်းကဘလူးမမလုံနိုင်ပြီးတော့ကြောင့်သူ့ရဲ့ project တွေမှာထိုက်ကျင်တဲ့အတွက်ကြောင့်မို့အများဆုံးစ조사ကြရအောင်조사ပေးပါဆိုတာနဲ့အဲဒီကနေစပြီးတော့ထဲထဲဝင်ဝင်လုပ်ဖြစ်တာပါဒါပေမဲ့သိတဲ့အတိုင်းနိုင်ငံရေးအခြေအနေအပြောင်းလဲနေတဲ့2009ခုနှစ်ဒီ Nagis မုန်တိုင်းကြီးဖြစ်တဲ့အချိန်မှာကျတော့အားလုံးပို့ပြီးတော့မလုံမဖြစ်တော့ဘူးအဲ့ဒါကဒီ AIR မြစ်ကြီးကနေပြီးတော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖဲနဲ့အနာဂတ်မှာဖြစ်လာမယ့်ဒီမြို့ဝကျွန်းပေါ်မှာရှိတဲ့ဘေးအန္တရာယ်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်ဘယ်လိုဘေးအန္တရာယ်တွေကျုံလာနိုင်ပါသလဲ
ဖြစ်လာနိုင်တဲ့အန္တရာယ်တွေကအခုဆိုရင်တတော်ကလည်းပြုံးလာတဲ့အပိုင်းတွေရှိတယ်ဒီ mangrove တွေကလည်းအရန်ကိုနဲပါတယ်ပြီးတော့မှဒီညီကြီးကငကောနှိမ့်ရတဲ့အထဲမှာပင်လယ်ရေပြင်ကလည်းတက်တက်လာနေတယ်ညီကြီးရဲ့နှိမ့်တဲ့ဥစ္စာကကျွန်တော်ပြောရင်ကျွန်တော်သမိုင်းကြောင်းရှိပါတယ်အခုသူတေသနာတွေကအခြားနောက်တစ်ခုပါဒီကဘာကြီးမှာအပူနွေးတဲ့ခေတ်ကြီးဖြစ်ခဲ့ဘူးတယ် Pleistocene ဆိုတဲ့ကဘာအဲ့အချိန်တုန်းကပင်လယ်ရေတွေကမြင့်တက်တဲ့ဥစ္စာကအခုလက်ရှိအရာဝတီတိုင်းရဲ့ကမ်းရိုးတန်းကနေပြီးတော့ကုန်းတွင်ပိုင်း80ကီလိုမီတာလောက်ထိရေတွေပြင့်နေခဲ့တယ်ဆိုတဲ့သမိုင်းကြောင်းလည်းတွေ့ထားပါတယ်ဆိုတော့80ကီလိုမီတာလောက်ထိရေတွေတက်လာခဲ့ဘူးတဲ့ရာဇဝင်ကကျွန်တော်တို့မှရှိနေခဲ့ဘူးပါတယ်ပြီးတော့ဒီပင်လယ်စီလေးပဲဒီမြင့်တက်လာတဲ့ဥစ္စာလည်းအခုကြည့်မယ်ဆိုရင်တစ်နှစ်ကို6mm တစ်နှစ်ကို6mm လောက်ထိပြပြချင်းတက်လာတဲ့ဥစ္စာအရာဝတီတိုင်းမှာလည်းတွေ့ရတယ်ဆိုပြီးတော့ဒီသူတေသနာတစားတန်းထဲမှာရေးထားပါတယ်ခင်ဗျ
ကမ္ဘာတလုံးကျုံနေကြရတဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အန်ဒီယန်ဟာအေရီမျိုးဝကျွန်းပေါ်ဒေတာအတွက်ပိုးပြီးဆိုးနေတာကသူ့ရဲ့အနေထားနဲ့အမြင့်ဖြစ်ပါတယ
်။အေရီမျိုးဝကျွန်းပေါ်ကြီးကအရန်ကိုမြေပြန့်ပြီးတော့နေဆိုတဲ့ဥစ္စာကပင်လယ်ရေပြင်အထက်ကို9မီတာလောက်မရှိဘူးအမြင့်မရှိဘူးဆိုတဲ့အချက်ကျွန်တော်တို့အတွက်ကအဓိကစိုးရင်လာတာပါ
။ဟုတ်ပါတယ်ဆိုးရင်လည်းအတိုင်းပဲနာဂစ်လိုသဘာဝအန်ဒီယန်နဲ့လည်းကျုံခဲ့ရတာပါ။ဒါပေမဲ့အခုကျုံခဲ့ရတဲ့အတိုင်းလူပေါင်း3,400နီးပါးသေဆုံးခဲ့ရတဲ့အထိဖြစ်တဲ့ပါဒလား
ဒီပမာရောက်နေတာဒီတွေအတွက်ကတော့ပထမကြည့်လိုက်ရင်နာဂစ်မှာကျွန်တော်တို့ကကြိုတင်ပြင်ဆင်မှုတွေတေချာမလုံနိုင်ခဲ့ဘူးအားနေခဲ့တယ်ဒါကြောင့်မလို့လူတွေကမတည်တည်မဲ့တည်ရတယ်ဆိုတဲ့အပိုင်းလေးတွေကိုအဓိကထားပြီးတော့ပေါ့နော်သတင်းဌာနတွေကမြင်တဲ့အပိုင်းတွေပြောကြပေးမယ်အခုထဲထဲဝင်ဝင်သူတွေတနာနဲ့ပြန်ကြည့်လိုက်တဲ့အခါကျတော့ဂျပန်နိုင်ငံမှာလည်းဒီ2011ခုနှစ်ကငလျင်ကြီးနဲ့ဆူနာမီလာတဲ့အချိန်မှာလူတွေအများကြီးတည်တဲ့ကိစ္စဘာကြောင့်လဲဆိုတိနေရက်သားနဲ့လူခေါမလဲလူရဲ့တက်တန်းတစ်လျှောက်မှာမကြုံခဲ့ဘူးလို့ဆိုလူတွေကပေါ့ပေါ့ဆာဆာနေထိုင်ကြတယ်ဆိုတဲ့သဘောကအများကြီးအရေးကြီးပါတယ်အဲ့ဒါကြောင့်ပညာပေးတဲ့အစီအရာရန်ရေးကြည့်လို့ဆိုတော့ကျွန်တော်သဘောပေါက်ရတာပါ Nagis ဖြစ်တဲ့အချိန်မှာကျွန်တော် AIR တိုင်းကိုမုံတိုင်းကတဲ့တဲ့ကြီးဝင်လာပြီးတော့မှရေးကြီးတယ်ဆိုတဲ့ဥစ္စာက AIR တိုင်းမှာရာဇဝင်မှာမရှိခဲ့ပါဘူးကျန်ခဲ့တဲ့နှစ်80တရာလောက်အတွင်းမှာအဲ့ဒါကအဓိကအသက်တစ်ခုပါနောက်တစ်ခုကအရန်ပြည့်တဲ့မုံတိုင်းကိုလာနေကြိုတိပြီးမယ်ကုန်းပေါ်ကိုစပြီးတော့မုံတိုင်းကထိတဲ့အချိန် landfall လို့ခေါ်ပါတယ်အဲ့ဖြစ်တဲ့အချိန်ကတကယ်ကိုအရာဝတီတိုင်းရဲ့ရေအနေဆုံးမြေအနေဆုံးနေရာတွေကိုလူများဆုံးနေတဲ့နေရာကိုတည့်တည့်ကြတဲ့အပြင်ကို landfall ကတနေရာတည်းမှာရွေ့မသွားဘဲနဲ့မြန်မြန်မရွေ့ဘဲနဲ့အကြာကြီးနေတဲ့ဥစ္စာကရန်ကုန်ဒုက္ခရောက်သွားတာပါ
ဂျပန်မှာလည်းလူတွေအများကြီးတည်တယ်ဒီဆူနာမီကြောင့်တည်တယ်ဒီမြန်မာနိုင်ငံမှာလည်းဒီမုန်တိုင်းကြောင့်တည်တယ်ကြိုတင်မလုံနိုင်တာကြောင့်မဟုတ်ဘူးနားမလဲလို့မသိလို့ပေါ့နော်
မှန်ပါတယ်ခင်ဗျာ။နောက်တိတာတဲ့တစ်ချက်ကလေအဲဒီ nuggets ဖြစ်တဲ့အချိန်မှာ AR တိုင်းမှာလူတွေအများကြီးပြင်ဆင်ထားခြင်းမရှိပေါ့ပေါ့ဆားဆားနဲ့နေတဲ့အပိုင်းတွေပါတဲ့အချိန်မှာသူ့ရဲ့အနောက်ဘက်ဘာမှမဝေးတဲ့ရခိုင်ကမ်းရိုးတန်းကမုံတိုင်းအငြင်းခဏခဏကြကြုံမှုတဲ့ဂွားနယ်လို့ပါလို့မဆိုတေချာပြင်ဆင်ထားတဲ့ကြောင့်တို့တွေကဘယ်လိုရှောင်တင်ရမလဲဆိုတာအထီးကိုတို့ကသေချာအလေးချင်ရနေပြီးတော့တော်တော်လေးတက်တာဆိုတဲ့အပိုင်းတွေတွေ့ရပါတယ်။ရှေ့ဆက်ပြီးလောက်အောင်မယ် future work ကအရန်ကိုရေးကြည့်နေတယ်ကျွန်တော်တို့ကပေါ့ဆိုတမိုင်းနဲ့တီးဖို့လိုတယ်လက်ရှိရှိနေတဲ့အန်ရယ်တွေကိုလည်းဘယ်လိုမျိုးလောက်ထိအသေးစိတ်သွားမလဲဆိုတဲ့ဥစ္စာမျိုး
ဟုတ်ဘာတွေဆက်ပြီးတော့လုပ်ဖို့ရှိပါလ
ဲ။ဟုတ်ကဲ့ပါခင်ဗျာ။ Yauri Delta ကြီးမြေဝချုံမော်ကြီးရဲ့အပြင်ဘက်ကနေထွက်ပြီးတော့ဒီပလယ်ထဲမှာတွင်းနဲ့တစ်ခုတွင်းနဲ့ဆိုရလဲမိသားယာကနန်းလေးမရှိတဲ့ဟာတစ်ခုကိုတူပြီးတော့မှသူ့ဒေသနာကိုတေချာတက်ခွဲပြီးလုပ်တဲ့ဟာနဲ့အဲ့ဒီကယာဒီကိုဒီမြေဝချုံမော်ထဲမှာလဲအသေးစိတ်လေးထပ်ပြီးတော့အထောက်ကူပြမယ့်အချက်လက်တွေရှာဖွေဖို့ကကျွန်တော်အဓိကတာဂက်ပါ။ဒီအဓိကတာဂက်ကိုလုံနိုင်ဖို့အတွက်ပထမစခဲ့တာကတော့တက်ကရ2002ခုနှစ်ကအိန္ဒိယနိုင်ငံကနေပြီးတော့သူ့ဒေသနာတိုင်းရဲ့အချက်လက်တွေကအရန်ကိုအရေးပါတဲ့ဟာတွေတွေ့ခဲ့တဲ့ဆောင်အဲ့ဒါတွေကိုမူတည်ပြီးတော့ကျွန်တော်အခုဆိုရင်အသေးစိတ်နေရာလေးတွေရွေးပြီးတော့အမေရိကန်ပြည်ထောင်စုရဲ့ပြီးတော့အခုဂျပန်နိုင်ငံကနေပြီးတော့ကျွန်တော်လည်းပါဝင်မယ့်ဥစ္စာကတော့လာမယ့်နှစ်ကနေစပြီးတော့ဒဂုံတက်ကတိုနဲ့ပပိန်တက်ကတိုကဆရာတွေငယ်တွေနဲ့အတူတွဲပြီးတော့အဲ့ကဆရာ၁၀ယောက်ကိုဂျပန်နိုင်ငံကိုခေါ်ယူပြီးတော့တရုတ်နိုင်ငံနဲ့ဗီယက်နမ်နိုင်ငံကအလားတူဒေလ်တာတွေကိုသူ့ပြည်ထနာတွေကိုအမြင်ရင်းဖလဲကိုယ်တိုင်တက်ခွဲကိုယ်တိုင်လေ့လာပြီးကိုယ်တိုင်လုပ်ပေးနိုင်တဲ့အဆင့်ကိုလုပ်ဖို့နောက်ထပ်၃နှစ်မှကျွန်တော်တို့စီစဉ်ထားပါတယ်ပြီးတော့ဒီလကုန်မှာပဲရန်ကုန်မြို့ဒီ노ဗိုတက်ဟိုတယ်မှာမီဆာဆိုတဲ့ကျွန်တော်တို့အသုံးချကဘာမီဆိုင်ရာသူ့ပြည်ထနာကွန်ဖရင့်နှစ်နှစ်တခါလုပ်တဲ့ကွန်ဖရင့်မှာပဲဒုတိယအကြိမ်မြောက်ပေါ့နော်ဒီ marine geology အနော်အဘူမီပြည်သားနဲ့ပတ်သက်တဲ့ workshop တစ်ခုကိုလုပ်ပြီးတော့မှအခုကျွန်တော်ပြောခဲ့တဲ့သူ့ပြည်သနာအစ်စ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့ပညာရှင်တွေအမေရိကန်ကပညာရှင်တွေကိုယ်တိုင်လာပြီးတော့သူတို့နဲ့အတူဆွေးနွေးပြီးတော့ရှေ့ဆက်ကိုဘာတွေလုပ်တင်နေဆိုတဲ့လမ်းကြောင်းကိုလည်းကျွန်တော်တို့ရွေးချယ်ကြမှာပါ။အ
ီယာဝရီကိုပညာရှင်တွေလေ့လာခြင်းကြတဲ့အဓိကအချက်ကမြစ်ကြောင်းထိပ်ပိုင်းမှာဆယ်ရီမဆောက်သေးတာကြောင့်ပါ။
ဒီရန်စီမြစ်တို့လိုမဲခေါင်ကူနေမှာလို့မြစ်ဝဲထိပ်မှာဆယ်ကြီးမဆောက်သေးတဲ့အတွက်ကြောင့်ကျွန်တော်တို့တွေကအနယ်ပို့ချမှုကတဘာဝအတိုင်းပဲလာနေသေးတယ်။တဘာဝအတိုင်းလာနေတာမဟုတ်လို့လေနိုင်ငံတကာကပညာရှင်တွေကတဘာဝပေါ်မှာတဘာဝအတိုင်းကြံနေသေးတဲ့မြစ်ကြီးအကြီးတစ်ခုကိုလေ့လာဖို့ကအကောင်းဆုံးအရာဒီမြစ်ပါပဲဆိုပြီးအခုအများစုကလာနေကြတဲ့အပိုင်းလေးပါပါပေါ့နော်
။ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။